တော်ရရှင်ညီအကိုမောင်နှမပေါင်းတို့ခင်ဗျာဤနေ့တိမင်္ဂလာနေ့ထူးနေ့ရက်ဒီမှာရွှေလန်းချမ်းမြေမှုအပေါင်းနဲ့ခါညောင်းပါစေလို့ဥစွာပဏမအနေဖြင့်နှုတ်ခွန်းဆက်ဆန္ဒပြုလိုက်ပါတယ်သားတို့ရဲ့နေတိကူနေထူးနေမြကြီးမှယခုလို RVA မြန်မာဘာသာအတန်လွင့်အစဉ်စင်းမှပြောကြားခွင့်ရတဲ့အတွဲ RVA ဝိုင်းတော်သူဝိုင်းတော်သားအားလုံးသောဒရှင်များအားလုံးကိုကျေးဇူးဥပကရာအထူးတင်ရှိပါကြောင်းဥစွာပနမပြောကြားလိုပါတယ်1936ခုနှစ်ဒေါက်တာဗမိုရဲ့ညွန်ပေါင်းအစိုးရလက်ထက်မှဒေါကလူခေါင်ကရင်အမျိုးသားအဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်အရာလွတ်တော်အတွင်းမှာရှိတဲ့ကရင်အမတ်များဟာကရင်နှစ်သစ်ကူးနှစ်ကရင်အမျိုးသားတချင်ကရင်အမျိုးသားအလံတော်စသည်တို့ကိုတောင်းဆိုခဲ့ကြတယ်တလေးထိုင်ခုတ်ဘူးပြာတို့လဇန်တရဲ့ကရင်နှစ်သစ်ကူးနှစ်ဟာဆိုရင်1938ခုနှစ်မှာပေါ်ပေါက်လာခဲ့တယ်အဲ့ဒီနေ့မှာနိုင်ငံတဝန်းလုံးအားလာရဲ့နေ့ဖြစ်ပြီးကျောင်းများရုံးများအလုံးယုံများဗန်ဒိုက်ကြီးများပိတ်ကြရတယ်ဒါကြောင့်မလို့ပြည်သူလူထုအားလုံးဝမ်းသာပျော်မဆုံးဖြစ်ခဲ့ကြရတယ်။ကရင်အမျိုးသားတို့ကမိမိတို့အမွေအနှင်းဖြစ်တဲ့ပျောက်ွယ်တိမ်မြုပ်နေတဲ့နေထူးနေမြကြီးကိုပြန်လည်ရရှိတဲ့အတွေ့ပျော်မဆုံးမော်မဆုံးဖြစ်ခဲ့တယ်။ကရင်နှစ်သစ်ကူးနှစ်နဲ့တကွကရင်တက်ကရိပါပါလာတယ်။၎င်းတက်ကရိမှာဆိုရင်လေအန်အောဖွေရာတွေဖြစ်နေတယ်ကဘာသုံးတက်ကရီ1980ထဲအသက်939ခုနှစ်ကြီးနေရခြင်းကကရင်အမျိုးသားတို့တွေကဘာအံ့ဖွယ်တစ်ခုကိုတီထွင်လိုက်ခြင်းဖြစ်နေတယ်လို့ဆိုကြတယ်အံ့ဩကြတယ်ဟာတာပြုကြတယ်သို့တော်လဲဟာတာပြုထိုင်ဆိုထိုင်အံ့ဩထိုင်ပြီတဲ့တွေးလီတွေးလီပို၍ပင်အံ့ဩစမ်းကြဲလီပင်မဟုတ်ပါလောတချို့သောခင်မင်းရင်းနှီးတဲ့ငယ်ချင်းမိတ်ဆွေတချို့ကနှစ်သစ်ကူးနှစ်နဲ့တက်ကရိအကြောင်းပတ်တယ်လို့လာပြီးတော့ဟာပဲလို့လဲအံ့ဩစရာပဲတယ်ဆန်းကျပါလားရှင်းပြပါဦးဆိုပြီးအသီးသီးမေးလာကြတယ်သို့တော်လဲနှုတ်မေးနှုတ်ဖြေမျှတာရှိပြီးကျေနပ်မှုရှိတဲ့အတွေ့ထွေထွေထူးထူးပြဿနာမပေါ်ပေါက်ခဲ့ဘူးနေ့သစ်ကူးနေ့ကိုပိုမိုစီကားစေဖို့ကြိုးစားလာတဲ့အတွေ့တနေ့ထက်တနေ့ပိုးပို့ပြီးတော့စီကားလာတယ်သို့တော်လဲယခုအခါမှာကရင်နေ့သစ်ကူးနေ့ဟာပိုမိုစီကားထွန်းတောက်လာရမယ့်အစာမင်းမိန်စေတဲ့အကြောင်းအရာတချို့ပေါ်ပေါက်လာတယ်ဘာကြောင့်လဲဘဟုတုဒရှင်တချို့ကကင်းစာအုပ်စာရန်များကိုရှားပွေဖတ်ရှုတဲ့အခါမှာကရင်နှစ်သစ်ကူးနှစ်ဟာဆိုရင်ရှိကလေးကရှိခဲ့သလားကရင်တက်ကရိဟာယုံမစရာဝိစီကိစ္စစရာပဲလို့မြည်လာတယ်ကရင်နှစ်သစ်ကူးနှစ်ရွေးချယ်ရခြင်းဆိုတဲ့ကဏ္ဍမှာဇန်နဝါရီတရက်နေ့ကိုပဲရွေးမလားဆရာယုဒသင်မြမပြည်ကိုရောက်လာတဲ့ရက်ကိုပဲရွေးမလားပြာသူလဇန်တရက်နေ့ကိုပဲရွေးမလားဆိုပြီးပြဿနာတွေပေါ်ပေါက်ခဲ့တယ်။ဒါကြောင့်မလို့ပြန်လဲသုံးသဆုံးဖြတ်တဲ့အခါမှာဒီဇန်နဝါရီတရက်နေ့ဟာကဘာတဝန်းလုံးနဲ့ဆိုင်တဲ့နေ့ဖြစ်တဲ့အတွေ့ငင်းပယ်ခဲ့ပြီးဆရာယုဒသင်မြမပြည်ကိုရောက်လာတဲ့နေ့ရက်ဟာလဲကရင်ခရိယန်ဘာသာဝင်များအတွေ့သက်ဆိုင်တော်လဲအခြားဘာသာဝင်များအတွေ့မသက်ဆိုင်တဲ့အတွေ့ငင်းဆုခဲ့ကြပြီးပြာသူလဇန်တရနေ့ကိုပဲတရဝင်နေ့ရက်အဖြစ်အသီးအမပြုဆုံးဖြတ်ခဲ့ကြတယ်။ပဲခူးနယ်၊ဟင်္ဒရာနယ်၊တောင်ငူနယ်များမှာတလေးထိုင်ခုတ်ဘူးပြာသူလဇန်တရနေ့မှာရှေးအစဉ်လာအယကင်းလက်သမားများဟာဆိုရင်နေ့သစ်ကူးပွဲတော်ကိုကျင်းပကြတယ်။ ကရင်နှစ်တိကူးနှစ်အတိမပြုခံရဖို့အတွဲ1938ခုဥပဒေကျမ်းမှာကရင်နှစ်တိကူးနှစ်ကိုတလေးထိုင်ခုတ်ဖို့ပြာသူလဆန်းတရနှစ်ကိုကျင်းပဖို့ကြားရောက်လာတယ်လို့ဆိုထားပါတယ်ကရင်နှစ်တိကူးနှစ်ကိုနေရကျင်းပခွင့်တောင်းဆိုတော်လဲပြာသူလဆန်းတရနှစ်သာလင်ကျင်းပဖို့တရားဝင်ခွင့်ပြုချက်ရသွားတယ်ကရင်နှစ်တိကူးနှစ်ကိုမြေပြန့်ကရင်များကပြာသူလဇန်တရနေ့တလေးထိုင်ခုတ်ဘူးတရနေ့မှာကျင်းပပြီးဖာပုန်နဲ့တချို့တောင်ပေါ်ကရင်များကတပူတွဲလဇန်တရနေ့မှာကျင်းပကြတယ်။ဖာအံမျိုးနဲ့အခြားကျေးရွာလဲခဲ့ဘာသာဝင်ကရင်တွေများကနေုံလဇန်အတွင်စနေနေ့ကြတဲ့နေ့တနေ့မှာကျင်းပကြတယ်။ဒုံကြီးနဲ့လဲခဲ့ဘာသာဝင်ကရင်များကတဇောင်မုတ်လဇန်ပထမစနေနေ့မှာကျင်းပကြတယ်ကရင်စာမျက်နှာ353 354စာပိုင်းတိနိကခရခအရာကရင်နှစ်သိကူးနေ့ရှေးကရှိခဲ့ဘူးကြောင်းထင်ရှားလာပါတယ်ကရင်နှစ်သိကူးပွဲတော်ကိုရှေးပဒနီနှစ်ပေါင်းများစွာကလေးကနှစ်ပေါင်း2900ကျော်လောက်ကပင်ကျင်းပခဲ့ကြတယ်တခါတရံမေးမိန်ပြီးတခါတရံတော့စီးကားတယ်အင်္ဂလိပ်ခေတ်မှာတော့ကံမကောင်းအကြောင်းမလာတဲ့အတွေ့ကွယ်ပြောက်လူဆဲဆဲဖြစ်ပြီးသတိများသာကျင်းပခွင့်ရတဲ့အခြေအနေနဲ့ကြုံလာတယ်။ဟင်္ဒရာဘကူတောင်ငူမှာရှိတဲ့ကရင်လယ်သမားတချို့ဟာပြာသူလဆန်းတရဲနေ့နာနဲ့နေထွက်စားအချိန်မှာကောင်းဦးစားပွဲကျင်းပကြတယ်။ဘကူဘီရင်မရှင်စောပုလက်ထက်ကလေးကနှစ်သိကူးပွဲတော်အလွန်စီကားကြောင်းလူကြီးများပြောဆိုကြတာကိုကြားသိခဲ့ရပါတယ်။သောရရှင်များခင်ဗျာဆက်လက်ပြီးကရင်အမျိုးသားအလံတော်အကြောင်းအနှဲငယ်ပြောပြခြင်းပါတယ်။ကရင်အမျိုးသားအလံဟာမန်ဘာခင်ဝန်ကြီးဟောင်းရေးဆွဲတင်ပြတဲ့ပုံစံဖြစ်ပြီးယနေ့တရဝင်းအသုံးပြုနေတဲ့တတိစာနေဝုံရောင်ကြီး60ကျားတွင်ဖားစီနဲ့ဖြူနီးပြာ3ရောင်ချဲအလံတော်ပင်ဖြစ်ပါတယ်။ကရင်အမျိုးသားအလံတော်ရဲ့အဓိပ္ပာယ်နဲ့ပတ်သက်လို့အနီရောင်ဟာကရင်အမျိုးသားတို့ရဲ့ရဲရင်ချင်းနဲ့ဒုရိယတတိပြည့်စုံချင်းကိုဖော်ဆောင်ပြီးအဖြူရောင်မှာကရင်အမျိုးသားတို့ရဲ့ဘဝနဲ့စိတ်ထားဖြူစင်တန်ရှင်းစင်ကြယ်မှုကိုဖော်ဆောင်တယ်အပြာရောင်မှာကရင်အမျိုးသားတို့ဤဖြောင်းမတီချီချင်းနဲ့တိစာရှိချင်းကိုဖော်ဆောင်တယ်။တတိစာနေဝန်းမှာကရင်အမျိုးသားတို့ရဲ့လူမှုဘဝတိုးတက်တာယာမှုကိုဖော်ဆောင်ပြီးရောင်ကြီးကိုယ်သွယ်မှာကရင်အမျိုးသားများအားကိုးဒီသားအဖြစ်တင်စားဖော်ဆောင်ထားခြင်းပဲဖြစ်ပါတယ်။ဖားစီမှာကရင်အမျိုးသားတို့ရဲ့ယဉ်ကျေးမှုဘဝစီပင်ဝပြောမှုကိုဖော်ဆောင်ထားခြင်းပဲဖြစ်ပါတယ်။အမျိုးသားအလံတော်မှာဖြာထွဲနေတဲ့ရောင်ကြီးကိုးဖြာရှိပါတယ်။ရောင်ကြီးကိုးဖြာမှာကရင်အမျိုးသားတို့ဇာတိချဲ့ကျွေနေထိုင်လာခဲ့ရာဒေသများကိုတင်စားထားခြင်းပဲဖြစ်ပါတယ်။မြန်မာနိုင်ငံပြည်တွင်းစစ်မဖြစ်မီကတည်းကကရင်အမျိုးသားတို့ရဲ့နှုတ်ဖြားမှာမောင်ယိုမောင်ယိုလေးလေးလေးလေးလေးမောင်ယိုမောင်ယိုဆိုပြီးဘဲပြီးသားလေဇာတိချဲ့ကျွေကိုးဒီသားပဲဟုတဲ့တန်ချမှာရေပန်းစားခဲ့တယ်။ဘာကြောင့်ဒီလိုတင်စားခဲ့ကြရသလဲ။ကရင်အမျိုးသားတို့ဟာအခြားမြန်မာနိုင်ငံအမျိုးသားများနီးတူအာရှတနေရာမှာတောင်ဘက်ဒေသရေကြီးရာမျက်နှာရသို့တရွေ့ရွေ့ပြောင်းရွှေ့လာခဲ့ကြရာတွင်သီးနှံပင်များဖွံ့ဖြိုးရာမြေဝန်းဒေသကြီးများမှာအခြေချနေထိုင်လာခဲ့ကြတယ်။ကရင်အမျိုးသားတို့ရဲ့တမိုင်းအစဉ်အယလွန်ခဲ့သောနှစ်ပေါင်း3000ခန့်ကအရှိတောင်အာရှဒေသရှိဒီရေတက်ရောက်ရာမြေဝန်း90တို့မှဖြတ်တန်းနေထိုင်လာခဲ့ကြတယ်ရေမြေဝန်း90တို့မှရန်စီမြေဝန်းဟိုးဝန်းဟိုမြေဝန်းစစ်ချံမြေဝန်းကောင်းတုံမြေဝန်းမဲနံမြေဝန်းမဲခေါင်မြေဝန်းစစ်တောင်မြေဝန်းတန်လွင်မြေဝန်းအေယာဝတီမြေဝန်းတို့ပဲဖြစ်ပါတယ်၎င်းမြေဝန်း90တို့မှ ဒီရီအမြဲတမ်းတဲရောက်ရာနေရာဖြစ်ပြီးအဲ့ဒီနေရာမှာပဲနေထိုင်ခဲ့ကြတဲ့ကင်းရင်မျိုးသားတို့ဟာလည်းဒီရီတဲရောက်ရာမြေဝံကြီးကိုးသွယ်ကိုအစွဲပြုတ်ပြီးကိုးဒီသားဟူတဲ့ဝေါ်ဟာယာဖြင့်တင်စားလာခဲ့ခြင်းပဲဖြစ်ပါတယ်။ဒါကြောင့်လည်း1936ခုနှစ်ဒေါက်တာဗမိုရဲ့ညွန့်ပေါင်းအစိုးရလက်ထက်မှာစတင်တမအသုံးပြုခဲ့တဲ့ကင်းရင်မျိုးသားအလံတော်ဟာဒီကိုးဒီအမားလက္ခဏာအဖြစ်နေအောင်ကြီးကိုးလက်ကိုးဖြာဖြင့်တယုတ်ဆောင်ထားခြင်းပဲဖြစ်ပါတယ်။ကရင်အယောင်နေတန်ဆောင်သောထွန်းပြောင်ကြော်ကြလူသိများအောင်စူးစားခဲ့ရာဒိုတာဝန်တီကရင်ရာဇဝင်ရှေးဖြစ်စဉ်နှင့်ကရင်ရှေးဟောင်းဖြစ်တော်ပေါင်းကိုစုဆောင်ရှာဖွေဖော်ထုတ်လေ၍ရှေးသောမန်ကြီးချီတက်လန်းစိုးဘိုးဘေးလက်ထက်ရှေးဝန်ဆက်ကတိုးတက်ထွန်းကလူသိများသည့်ခုကားတိမ်မြုပ်ရှေးရေမလုတ်သည့်ရွှေထုံးများပဝါကရင်စာအာညီညာပေါင်းစုစူးစားမှုဖြင့်တည်မှုဖြားဖြားဖြစ်အားစွာသည့်ဒိုးစာပေအာတိုးတက်များအောင်တိုးပွားရှာဖွေပြုပြင်လေ၍ရှေးသောမျော်မှန်ချီတက်လန်းစိုးတောရရှင်ညီကိုမဏမများနှင့်တိုင်းရင်သားညီအကိုမွန်မများအားလုံးနေ့သေးမှချမ်းမြေ့ပျော်ရွှင်နိုင်ကြပါစေလို့ဆုမှုကောင်းတောင်းလိုက်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်